NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့လူမှုရေးလုပ်ငန်းတွေကို EU ဥရောပတမကကကိုယ်စားလှယ်တွေလာရောက်စုဆောင်းခဲ့ကြပါတယ်။ရန်ကုန်မှာရှိတဲ့ EU ကိုယ်စားလှယ်တွေနဲ့ထိုင်းနိုင်ငံကနေရောက်လာတဲ့ EU ကိုယ်စားလှယ်တွေပေါင်းပြီးတော့ NLD အကြီးအကဲတွေနဲ့ဒီကနေ့နေ့လယ်ပိုင်းမှာဂျာမနီတန်ယုံမှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုစော်ဝင်းလှိုင်ကဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။အနေဒီဒုက္ခတာဥတင်ဦးနဲ့တခြားဘောလုံးမှုဆောင်အဖွဲ့ဝင်၂ယောက်ဖြစ်ကြတဲ့ဥဝင်းတင်နဲ့ဥဟန်တာမြင့်တို့ဒီကနေ့နေ့လယ်ပိုင်းကဂျာမနီတန်ယုံမှာ EU ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ကြတာပါရုပ်ောက်ပွဲဝင်ရေးမှတ်ပုံမတင်ဖို့ဆုံးဖြတ်လိုက်ပြီးတဲ့နောက်ပိုင်းလူမှုရေးလုပ်ငန်းတွေသာဦးစားပေးလှုပ်ဆောင်မယ်လို့အနေဒီကပြောထားတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီး EU ကိုယ်စားလှယ်တွေကစူးစမ်းမေးမြန်းခဲ့ကြတာပါဒီလိုမေးမြန်းချက်တွေကိုအနေဒီဘက်ကပြန်လည်ဖြေကြားခဲ့တာနဲ့ပတ်သက်လို့ဒုက္ခတာဥတင်ဦးကအခုလိုပြောပြပါတယ်
အရေးပြရတော့ဗျာနိုင်ငံရေးပဲလုပ်မယ်ဆိုတဲ့သဘောပေါ့ဒါပေမဲ့လို့အဲလူမှုရေးနဲ့ဆက်ဆက်နေတဲ့ဟာပါပဲလူမှုရေးနိုင်ငံရေးဆိုတဲ့သဘောပဲအခုကဥပမာပုံမြကျွန်တော်တို့ဥပမာတွေပြလိုက်ပါတယ်အဲသူတို့လည်းအဲ့ဒါလက်ခံသွားတယ်အဲ့ဒါပါလဲဆိုတော့လူအခွင့်အရေးနဲ့ပတ်သက်ဆုံးရှုံးတဲ့ကိစ္စတွေပြောလာတာကိုကျွန်တော်တို့ကဒါအရင်ဆောင်ပေးတဲ့ဟာတွေအတိုင်းပဲစုံစမ်းဆောင်ရွက်သွားမယ်ဆိုတာရှိတယ်နောက်ပြီးတော့ကလေးကျွန်တော်တို့စစ်သားစုဆောင်ရေးချမ်းသူကြောင့်နဲ့ပတ်သက်တာအဲ့ဒါလည်းကျွန်တော်တို့ကဒါလည်းလူမှုရေးပဲသို့တော်ဒါနိုင်ငံရေးပတ်သက်တယ်နောက်ပြီးတော့ကျွန်တော်တို့ဒီကျွန်တော်တို့ဟာပေါ့ဟိုလောအပေးတွေနဲ့ပတ်သက်ပြီးတော့အာရမလောအပေးကိစ္စတွေနဲ့ပတ်သက်တာအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကလူမှုရေးပဲဒါလည်းပဲနိုင်ငံရေးပဲဒါနဲ့မကားသေးဘူးကလေယာဉ်တွေနဲ့ပတ်သက်လို့တိမ့်နာစီတာဘာသာညာတာအဲ့ဒါတွေလည်းနိုင်ငံရေးပဲအဲ့ဒါတွေနဲ့ဝင်လို့မယ်ဒါတွေပေါ့နောက်အဆက်စပ်ပေါ့ဗျအဲ့ဒါတွေကတော့ကျွန်တော်တို့ခါရင်ပြောသလိုပဲဒီဟာတွေနဲ့ပတ်သက်ဆိုအဲ့တော့သူတို့ကမေးတယ်ဒါနဲ့ပတ်သက်လို့ပြည်သူလူထုရဲ့ယုံကြည်ထောက်ခံမှုဟာရှိရလားရှိမှလားဆိုတော့ကျွန်တော်ကလုံးဝယုံကြည်တယ်ပြောလိုက်တယ်ရှိတယ်ဒါနဲ့ပတ်သက်တော့ကိုယ်ကဒီလုံနေတာခြေရောက်ကျဲအဲ့ဒါကိုကျွန်တော်ပြောတယ်အခုလဲလာလျက်လုံလျက်ကင်လျက်ပဲလို့ပြည်သူလူတွေယုံကြည်မှုပြည်သူတွေအားကိုးမှုကတစ်စက်ကလေးမှမလျော့ဘူးလို့ဆိုတဲ့အကြောင်းတွေလည်းကျွန်တော်နားလည်အောင်ပြောလိုက်တယ်ဗ
ျအန်နဒီရဲ့လုပ်ငန်းတွေကို EU ဘက်ကကူညီလုပ်ကင်နိုင်အောင်လက်ရှိလုပ်နေတဲ့လုပ်ငန်းအသေးစိတ်တွေကိုလည်းရှင်းလင်းပြောပြခဲ့တယ်လို့ဦးတင်ဦးကပြောပါတယ်
အဲဒါပေါ်ရတော့ကျွန်တော်တို့ကနိုင်ငံရေးနဲ့ပတ်သက်တာကျွန်တော်တို့ကလည်းပတ်သက်လို့ပြောတယ်လေဒါနဲ့ပတ်သက်လို့ခင်ဗျားတို့ဘက်ကနေပြီးတော့အဲဒီကူညီပြရှိတဲ့လုပ်ငန်းစားရှိတဲ့အားလုံးကိုအဲကူညီထောက်ပံ့နိုင်အောင်ကူညီနိုင်တဲ့နည်းလမ်းတွေနဲ့ဆောင်ရွက်ပါဒါကြီးတော့ပြောလိုက်တယ်ဗျာတို့တို့ဒါနဲ့ပတ်သက်လို့ fact finding တဘောပဲပေါ့လားတို့ဒါတွေမှတ်သားတယ်ပြုတယ်ဒါလို့တော့ပြောတာပေါ့ဗျာအဲတို့နားလည်လွယ်အောင်ကျွန်တော်ပြောလိုက်တာပဲလေကျွန်တော်အကျဉ်းကြီးအများကြီးပြောပါတယ်
ဒီကောက်ပွဲမှာမပုတ်မတင်မှုဆုံးဖြတ်လိုက်ပြီးတဲ့နောက်ပိုင်းအန်ဒီရဲ့ရည်တည်ချက်ရင်မှန်းချက်တွေနဲ့ပတ်သက်လို့မေးလာတာတွေကိုလည်းအသေးချာပြန်လည်ရှင်းလင်းပြောပြခဲ့တယ်လို့ဦးတင်ဦးကပြောပါတယ
်ကျွန်တော် NLD နဲ့ပတ်သက်တဲ့အားလုံးကအခုလိုရုပ်ောက်ပွဲဘာကြောင့်မဝင်လာလဲပေါ့အဲ့ဒါကိုသူတို့ခါတိုင်းမေးတယ်လို့ကျွန်တော်တို့အားလုံးကလည်းဒါအကျဉ်းအဲ့ဒီမှာအရှိန်ရှင်းပြရတာပေါ့ဗျာမဝင်တဲ့အကြောင်းနဲ့ပတ်သက်တဲ့အားလုံးကိုအကုန်ကျွန်တော်ကအဓိကရှင်းပြတယ်အဲ့တော့နောက်တစ်ဆက်တည်းမေးတာကတော့အဒီကိုရှိလို့ရှိရင်ဖြစ်ဆက်ပြီးတော့ NLD နဲ့ပတ်သက်ပြီးတော့ကကျွန်တော်တို့ယက်တီသွားဖို့ဟာတွေဘယ်လိုယက်တီမလဲဒါလည်းခါတိုင်းရှင်းပြသလိုပဲကျွန်တော်ယက်တီနိုင်တဲ့နေရာနဲ့အကုန်လုံးရှင်းပြပါရဲကျွန်တော်ဒါဆက်ပြီးတော့ NLD ကသူတို့ဘယ်တော့ပဲကျွန်တော်ကသူတို့ကနေပြီးတော့မရှိဘူးပြောရင်တော့ကျွန်တော်တို့က NLD ရှိတယ်ပေါ့ဒါပေါ့အဲရှိတဲ့အကြောင်းကလည်းအရင်တုန်းကကျွန်တော်တို့ဒီရွေးကောက်ပွဲတွေစပြီးတော့ကျွန်တော်တို့ရွေးခါနဲ့စပြီးတော့ကျွန်တော်တို့အခိုင်အမာယက်တီပြီးလုပ်ခဲ့လာတဲ့ဟာတွေအားလုံးအပြင်ကျွန်တော်တို့ဒီတွေ့ကြုံခဲ့ရတဲ့အားလုံးရဲ့ကျွန်တော်တို့ရဲ့အကြက်တဲတွေအားလုံးအဲ့ဒါတွေကိုကျွန်တော်တို့ကြော်လွှားလာခဲ့ပြီးတော့ကျွန်တော်တို့ဒါကျူးစားလည်းလာခဲ့တာပဲအဲ့တော့ဒီရုပ်ောက်ပွဲဥပဒေနဲ့ပတ်သက်တဲ့အားလုံးကဒီတရားမျှတမှုမရှိတာတွေပါလေအားလုံးပေါ့ဗျာဒါတွေအချင်းကျွန်တော်ထပ်ပြောလိုက်တယ်အဲ့တော့သူတို့ဒါဒီပေါ်မှာတော့တို့သဘောပေါက်တယ်သူတို့ဒါနားလေတဲ့သဘောရှိတယ်ပေါ့
EU ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံမှုအတွက် NLD ကကိုယ်စားလှယ်၅ယောက်ကိုဖိတ်ကြားခဲ့ပေမဲ့၃ယောက်သာတွားရောက်တွေ့ဆုံနိုင်ကြတယ်လို့ဥတင်ဦးကပြောပါတယ် EU ဘက်ကတော့အင်ရှင်ဖြစ်လက်ခံတွေ့ဆုံတဲ့ဂျာမနီတန်ယုံအရာရှိတွေအပြင်ဗြိတိန်ပြင်သစ်အီတလီဒိန်းမတ်ဖင်လန်နယ်သာလန်ချက်သမရနိုင်ငံနဲ့ဩစတြီးယားအစရှိတဲ့နိုင်ငံတွေကကိုယ်စားလှယ်တွေပါဝင်ပါတယ်။ဂျာမနီနိုင်ငံဟာထာနေ EU တန်ယုံတွေရဲ့အလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတာမို့ဂျာမနီတန်ယုံမှာပဲတွေ့ဆုံခဲ့ကြတာလို့ဆိုပါရခင်ဗျာ။